American သမ္မတ Donald Trump ကအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့အစိုးရခန်းစာအရသူဟာအပြစ်ကင်းသူတယောက်ဖြစ်ကြောင်းထပ်တလဲလဲပြောရင်းစုံစမ်းစစ်ဆေးမှုကိုဥဆောင်တဲ့ FBI ထောက်လိုင်းအကြီးအကဲဟောင်း Mueller ဟာပြဿနာရှာသူတယောက်ဖြစ်နေတိုက်ခိုက်ပြောဆိုလိုက်ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာ Russia ဆက်ဖက်မှုရှိမရှိနဲ့တရားရင်မှာသမ္မတရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိသူ့ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီး Mueller ကချပြခဲ့ပြီးနောက်တနေ့မှာပဲသမ္မတကမော်လာကိုအထူးစုံစမ်းမှုအဖြစ်နဲ့မရွေးချယ်သင့်ခဲ့ကြောင်းနဲ့မော်လာဟာသမ္မတထရမ့်ကိုမနှစ်သက်တဲ့သူတယောက်ဖြစ်ကြောင်းသမ္မတအင်ဂျူမာချစ်တပရင်းနီကတရင်တောက်တွေကိုပြောဆိုခဲ့တာပါဒါအပြင်မော်လာကအဲ့ဒီရဲ့အကြီးအကဲပြန်ပြီးဖြစ်ချင်နေပေမဲ့သူကငင်းဆိုခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့မော်လာဟာသူ့ရဲ့အရင်ယာရုဖြစ်တဲ့ FBI အကြီးအကဲယာရုကိုပြန်လည်ရယူလို့ကြောင်းပြတာမှုကိုတခါမှမတွေ့ရသလိုသမ္မတနဲ့ပတ်သက်ပြီးနိုင်ငံရေးဆိုင်ရာသူ့အမြင်ကိုလည်းတကြိမ်မှလူသိရှင်းကြားမပြောဆိုခဲ့ပါဘူးသမ္မတကတော့မော်လာဟာသမ္မတထရမ့်အလုပ်ဖြုတ်ပစ်ခဲ့တဲ့ James Comey ရဲ့မိတ်ဆွေရင်းတဦးဖြစ်ကြောင်းနဲ့သူနဲ့မော်လာတို့ဟာအလုပ်ကိစ္စနဲ့ပတ်သက်ပြီးစကားများခဲ့ပူတယ်လို့ပြောပါတယ်။ဗော်တဘူးနေတုန်းကမော်လာက2016ရွေးကောက်ပွဲကာလအတွင်းသမ္မတထရမ့်မဟုတ်မမှန်လုပ်ခဲ့တယ်ဆိုရဲလုံလောက်တဲ့တက်တယ်မရှိဘူးလို့ပြောပါတယ်။ဒါပေမဲ့တကယ်လို့သမ္မတကဘာရာဇဝတ်မှုမှမတူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်စုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အစိုးရခံစားချက်မှာဒါကိုသူထက်သွင်းရေးသားမှဖြစ်ကြောင်းပြောကြားခဲ့တာပါ။